မြောက်အတ္တလန္တိတ်အေးစာချုပ်အဖွဲ့နေတိုးကိုဆွီဒင်ဝင်ခွင့်ရဖို့အတွက်နေတိုးတွင်းမှုချုပ်ယွန်စတော်တန်ဘတ်ကတူရကီဆွီဒင်နဲ့ဖင်လန်နိုင်ငံတွေကအကြီးအကဲတာဝန်ရှိသူတွေနဲ့ကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဆွီဒင်ဝင်ချုပ်အာဖ်ခရစ်စတန်တို့တွေ့ဆုံခဲ့ပြီးတရက်ကြာစတော်တန်ဘတ်ရဲ့ဂျာဝင်အစည်းအဝေးတွေကဖြစ်လာခဲ့တာပါ။ယွန်စတော်တန်ဘတ်ကအခုလိုပြောခဲ့ပါတယ
်။ On Monday in Vilnius I will convene a meeting
with President Erdogan. Vilnius မှာတူရကီသမ္မတအာဒိုဂန်နဲ့ဆွီဒင်ဝင်ချုပ်ခရစ်စတဆန်တို့နောက်တစ်ဆင့်အဖြစ်ကျွန်တော်တွေ့ဆုံပြေးမှာပါ။လို့ပြောသွားခဲ့တာဖြစ်ပါတယ်။သမ္မတဘိုင်ဒန်ကနေတိုးအဖွဲ့စီရင်ဝင်ရေးကိုအမေရိကန်ပြည်ထောင်စုကအပြေးအဝါထောက်ခံတဲ့အကြောင်းဆွီဒင်ဝင်ချုပ်နဲ့တွေ့ဆုံစင်မှာပြောခဲ့ပါတယ်။ဒါမဲ့ပါလီသူရေးနီးယားနိုင်ငံ Vilnius မြို့မှာကျင်းပမဲ့နေတိုးထိပ်သီးအစည်းအဝေးမတိုင်မီမှာဆွီဒင်နေတိုးအဖွဲ့ဝင်ခွင့်ကိုသဘောတူညီဖို့တူရကီကိုအမေရိကန်ကစီရင်နေပါတယ်။တူရကီကအကြမ်းဖက်အဖွဲ့လို့ပြောတဲ့ကတ်အဖွဲ့စည်းတွေပေါ်မှာဆွီဒင်ကပျော်ပြောင်းလို့နေလို့အကြောင်းပြပြီးတူရကီကနေတိုးအဖွဲ့ဝင်ရေးသဘောတူညီချက်ကိုပေးဖို့အတွက်ဆိုင်းငံ့ထားခဲ့တာပါဆွီဒင်ကအကြမ်းဖက်ဥပဒေအသစ်ပြဋ္ဌာန်းတာအပါအဝင်ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပေမဲ့ကိုရန်ချာမိရှုံမှုအပေါ်အရေးယူဖို့ပြက်ကွက်ခဲ့တာကိုနောက်ထပ်အကြောင်းတစ်ကြောင်းဖြစ်မကြခင်ကတူရကီကပြောလာပြန်တာကြောင့်ဆွီဒင်အဖွဲ့ဝင်ဖြစ်ရေးကမရေမရာဖြစ်နေစေဖြစ်ပါတယ်